မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကကိုရီးယားကျွမ်းဆွယ်ဒေသတွင်နျူကလ িয়ার ကင်းစင်ရေးဆိုင်ရာတိုးတက်အောင်လှုပ်ဆောင်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မကြာခင်အချိန်တွင်တွင်ထပ်မံတွေ့ဆုံလိုတဲ့ဆန္ဒရှိတယ်ဆိုတဲ့သတင်းစကားကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတနင်္လာနေ့သမ္မတထရန့်နဲ့တွေ့ဆုံစဉ်မှာကိုရိုင်းပြောကြားခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့ပြီးခဲ့တဲ့သတင်းပတ်တွေတွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ကသမ္မတထရန့်တဦးရီးတာနဲ့ဒီပြဿနာကိုတကယ်ပြေလည်အောင်ဖြေရှင်းနိုင်မဲ့သူဖြစ်ကြောင်းသမ္မတထရန့်ကိုပြောကြားခဲ့တာပါ American သမ္မတထရမ့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်နဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုမကြာခင်ကာလအတွင်းကျင်းပမှာဖြစ်ကြောင်းပြန်လည်တုံ့ပြန်ဖြေကြားခဲ့ပါတယ်။ဒါပေမဲ့တွေ့ဆုံမဲ့နေရာကိုသတ်မှတ်ရအောင်မှာဖြစ်ပြီးဂျူနာ၁၂ရက်နေ့ကပထမအကြိမ်ထိပ်သီးဆွေးနွေးပွဲပြုလုပ်ခဲ့တဲ့စင်ကာပူနိုင်ငံတော်ဖြစ်ချင်မှာဖြစ်မယ်လို့ပြောပါတယ်။ဆက်ဆံရေးဟာတိတ်ကောင်းနေပြီးထူးထူးခြားခြားကောင်းမွန်တယ်လို့ပြောလို့ရတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ American နဲ့မြောက်ကိုရီးယားကြားတန်တမန်ဆက်ဆံရေးဘယ်တော့မှမထူထောင်ခဲ့ဘူးသလိုမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার လက်နက်ဆင့်လို့ရေလှုပ်ဆောင်ဖို့ခိုင်မာတဲ့ခြေလှမ်းတွေတကယ်လှမ်းလာမယ်လို့ဘယ်သူကမှမထင်ခဲ့ကြပါဘူး။သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲတကယ်ဖြစ်လာမယ်လို့သူယုံကြည်တယ်လို့ဒီဆွေးနွေးပွဲကနေကြီးမားတဲ့ရလရလာနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ခ်ပွန်ပီယိုကတနင်္လာနေ့အစောပိုင်းမှာသတင်းတောက်တွေကိုပြောပါတယ်။သူကိုယ်တိုင်လည်းဒီနှစ်မကုန်ခင်မြောက်ကိုရီးယားကိုတောက်ရောက်ဖို့အတွက်မျှော်လင့်ထားကြောင်းလဲဝန်ကြီးပွန်ပီယိုကပြောပါတယ်။